ရှိတကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM လို့ခေါ်တဲ့တရုတ်ခွဲထွက်ရေးအဖွဲ့တစ်ဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားရကနေပြန်လည်ပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီအဖွဲ့ကတရုတ်နိုင်ငံရှင်ဂျင်းပြည်နယ်ကဥယျာဉ်မွတ်စလင်လူနည်းစုတွေအတွက်တိုက်ပွဲဝင်နေတာလို့ကြေညာထားပြီးအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတယ်လို့ဆက်ဆွဲခံထားရတဲ့အဖွဲ့လည်းဖြစ်ပါတယ်။တရုတ်နိုင်ငံကတော့အဲ့ဒီအဖွဲ့ဟာတရုတ်နိုင်ငံအနောက်ပိုင်းကဥယျာဉ်မွတ်စလင်ဆယ်သန်းနေထိုင်ပြီးတဘာဝရင်းမြစ်ကျွဲဝတဲ့ရှင်ဂျင်းပြည်နယ်တဲ့အကြမ်းဖက်လုပ်ရက်တွေလုပ်ဖို့ကြံစီနေတယ်ဆိုပြီးဆက်ဆွဲထားတာဖြစ်ပါတယ်။မကြာသေးခင်ကပဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေပြည်ပရောက်ဥယျာဉ်စွေနဲ့အနောက်နိုင်ငံတွေကတရုတ်တို့ဥယျာဉ်မွတ်စလင်တွေကိုထိမ့်သိမ်းရေးစခန်းတွေမှာဖိနှိပ်ချုပ်ကျယ်ထားရှိတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရှိန်တိုးမြင့်ဝေဖန်ဖိအားပေးလာနေတာဖြစ်ပါတယ်။တရုတ်တို့ကတော့အစွန်းရောက်အစ္စလာမစ်အယူအဆကိုတိုက်ဖျက်ဖို့အခုလိုလုပ်ရတာလို့ပြောပါတယ်။ချက်တာပရီနီကထုတ်ပြန်ပြီးအောက်တိုဘာလ20ရက်နေ့ရက်စွဲတက်ထားတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်မှာတော့အရှိတကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ ETIM ကိုအကြမ်းဖက်အဖွဲ့အစည်းကနေပယ်ဖျက်လိုက်ပြီလို့ဖော်ပြထားပါတယ်။ ETIM အဖွဲ့ကိုအကြမ်းဖက်အစည်းကနေထုတ်ပယ်လိုက်တဲ့ American တို့ရဲ့စုံပြတ်ချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝါဝေဘန်းကရှုတ်ချလိုက်ပြီးအဲ့ဒီအဖွဲ့ဟာကုလသမဂ္ဂလူ့ကြိုရေးကောင်စီရဲ့အကြမ်းဖက်မှုအဖွဲ့အစည်းစီးရင်ထဲမှာပါဝင်တယ်လို့ပြောပါတယ်။ Afghanistan နိုင်ငံတဲ့ ETIM အဖွဲ့ဝင်တိုက်ခိုက်ရေးသမားတရားဝန်ကြီးရှိတယ်လို့ American တို့ကခန့်မှန်းထားပါတယ်။ဇူလိုင်လတုန်းကတော့ကုလသမဂ္ဂကတရုတ်နိုင်ငံနဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်ဘတ်တက်ရှမ်ပြည်နယ်တွေကအဖွဲ့တစ်ခုနဲ့ဆက်နွယ်နေတဲ့ ETIM အဖွဲ့ဝင်900လောက်ရှိတယ်လို့အစီရင်ခံထားပါတယ်ခင်ဗျာ